မြန်မာနိုင်ငံကလူ့ခွင့်အခြေအနေဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ယဟီလီဟာမြန်မာနိုင်ငံရဲ့အင်ဂျင်နီယာနိုင်ငံတွေဖြစ်ကြတဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ14ရက်နေ့ကနေပြီးတော့24ရက်နေ့ထိသွားရမှာဖြစ်ပါတယ်။ယဟီလီတွေမြန်မာဆွေရတော့ပူပေါင်းဆောင်ရမှာမဟုတ်တော့သလိုယဟီလီမြန်မာနိုင်ငံတွင်းကိုဝယ်ရောက်ဖွင့်ပြည်ပင်ထားချက်ကိုလည်းမြန်မာဆွေရအနေနဲ့ဆက်ပြီးတော့ထားရှိမှာလည်းဖြစ်ပါတယ်။ယဟီလီကတော့မြန်မာဆွေရနဲ့ဆက်လုပ်ကိုင်လို့လို့တဲ့အကြောင်းနဲ့မြန်မာနိုင်ငံကလူ့ခွင့်အခြေအနေတွေကိုစောင့်ကြည့်ရမယ့်တာဝန်ကိုဆက်လက်ဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံကသူတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့လူ့ခွင့်ဆိုင်ရာကိစ္စရပ်တွေအကြောင်းဆက်ပြီးတော့ပြောဆိုသွားမှာဖြစ်တဲ့အကြောင်းသူကထပ်လောင်းပြောဆိုသွားပါတယ်။ယဟီလီဟာထိုင်းနိုင်ငံကိုဇန်နဝါရီလ14ရက်နေ့မှာရောက်ရှိမှာဖြစ်ပြီးတော့ဒေမိုကရေစီနိုင်ငံကိုတော့ဇန်နဝါရီလ19ရက်နေ့မှာတောင်းရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မျိုးတော်ဒါကာအပြင်ကော့ဆက်စစားကဒုက္ခသည်စခန်းတွေစီကိုလည်းတောင်းရောက်မှာဖြစ်ပါတယ်။ပါရှန်ချာကျိုးကိုလည်းကြောက်ရွံ့ဖို့အစီအစဉ်ထားပါတယ်။ဇန်နဝါရီလ24ရက်ညနေ 5:00 မှာတော့ဒါကာမြို့တော် Escort Residence Hotel မှာသတင်းစာရှင်းလင်းပွဲကျင်းပဖို့အစီအစဉ်ထားပါတယ်။သတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေကလွှဲပြီးတော့တခြားသူတွေတက်ရောက်ခွင့်ရှိမှာမဟုတ်ပါဘူး။